နျူကလ িয়ার လက်နက်စမ်းသပ်မှုအလုံးစုံကြမြည်နိုင်ငံတကာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတာကိုပြန်ရုပ်သိမ်းသင့်မသိရုရှားလွှတ်တော်အမတ်တွေကပြန်လည်သုံးသပ်မယ်လို့ရုရှားလွှတ်တော်ဥက္ကဋ္ဌ Vyacheslav Volodin ကတောက်ကြနေတော့ကပြောဆိုလိုက်ပါတယ်ဒီနိုင်ငံကသဘောတူစာချုပ်ကိုအမေရိကန်ပြည်ထောင်စုကဘယ်တော့မှလက်မှတ်ရေးထိုးခဲ့တာမရှိသလိုရုရှားအနေနဲ့လည်းပြန်လည်ရုပ်သိမ်းဖို့စဉ်းစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးပြောဆိုခဲ့ပြီးတော့မကြာခင်မှာပဲလွှတ်တော်ဥက္ကဋ္ဌရဲ့အခုထုတ်ပြန်ချက်လည်းထွက်လာတာပါအမျိုးသားကြိုးစည်းပွားနဲ့အညီဆောင်ရွက်ဖို့အတွက်အခုလိုစဉ်းစားလာရတာဖြစ်ပြီးဒီစာချုပ်ကိုအခုအချိန်ထိလက်မှတ်မထိုးသေးတဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရည်အတိုင်းတူညီတဲ့တုံ့ပြန်ဆောင်ရွက်မှုလည်းဖြစ်ပါလိမ့်မယ်လို့ရုရှားလွှတ်တော်ဥက္ကဋ္ဌဗိုလိုတင်ကပြောပါတယ်ကမ္ဘာ့ဝန်နျူကလ িয়ার လက်နက်ဖောက်ခွဲစမ်းသပ်မှုဘယ်လိုလုပ်ရမျိုးကိုမဆိုချမြင်တဲ့1996ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကိုနိုင်ငံပေါင်း189နိုင်ငံကလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လက်မှတ်မထိုးထားတဲ့နိုင်ငံ၈နိုင်ငံရှိနေပြီးတော့ဒီအထက်မှာအမေရိကန်ပြည်ထောင်စုလည်းပါပါတယ်။လက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံပဲဖြစ်ဖြစ်အခုလိုပြန်လည်ရုပ်သိမ်းမယ်ဆိုတာကစိုးရင်စရာကောင်းတယ်လို့အင်မတန်စိတ်မကောင်းစရာလည်းဖြစ်ပါတယ်လို့နျူကလ িয়ার လက်နက်စမ်းသပ်မှုကြားမြင်နိုင်ငံတကာသဘောတူစာချုပ်ရဲ့အမှုဆောင်အရာရှိ Robert Floyd ကကြေညာချက်ထုတ်ပြန်ပြောပါတယ်။ရုရှားဟာယူကရိန်းကိုစီးရဲအရာကူညီထောက်ပံ့မှုတွေဆက်ပေးနေတဲ့နိုင်ငံတကာအနောက်နိုင်ငံတွေကိုဟန့်တားတဲ့အနေနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေပြန်လည်စတင်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကလည်းကြေကြေပြန့်ပြန့်ရှိနေတာပါဒီလိုအချိန်မှာပဲအခုသဘောတူညီချက်ကနေပြန်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းလည်းပြောဆိုလာတာဖြစ်ပါရဲ့ရှင်